ပြားယောဘာဟာသူပြောတဲ့တိုင်းရင်းသားဒေသတစ်ခုဖြစ်တဲ့မြန်မာနိုင်ငံမြောက်ဖြားကချင်ပြည်နယ်မှာငှက်ဖြားယောဂါဆေးဝါးအတူတွေပြန့်နှံ့နေလို့ဒေသခံတွေယောဂါဗျာဒဏ်ကိုခံစားနေရတယ်လို့ဒေသရင်းလူမှုရေးအထောက်အကူပေးနေတဲ့ကချင်လူမှုရေးအဖွဲ့ကပြောပါတယ်ဒီအတွက်ကြောင့်မလို့ကျန်းမာရေးဝန်ထမ်းတွေကဒါတွေကိုရှောင်ရှားဖို့တမိုင်တနိုင်သတိပေးနေရတယ်လို့လည်းဆိုပါတယ်ဒီအကြောင်းတွေကိုတော့ဘန်ကောက်ကနေပြောကိုအောင်လင်းကိုသတင်းပေးပို့ထားပါတယ်ကိုအောင်လင်းကိုဆက်ပြီးတော့ပြောပြပေးပါလားရှင်
မြန်မာနိုင်ငံမြောက်ဖြားကချင်ပြည်နယ်မှာငှက်ဖြားယောဂါခံစားရတဲ့ဝေဒနာရှင်တွေဆေးဝါးတုတွေဝယ်ယူသုံးဆွဲမိတဲ့ဖြစ်တွေနဲ့ကြုံကြရလို့ယောဂါမသက်သာတဲ့အခြေအနေမျိုးတွေနဲ့ရင်ဆိုင်နေရတယ်လို့ပြောကြတာပါအထူးသဖြင့်ကတော့တရုတ်နိုင်ငံနဲ့ထိစပ်နေတဲ့နေဆက်ဒေသငှက်ဖြားတူပြောရရက်ကဒေသခံတွေဖို့ဒီလိုကျန်းမာရေးပြဿနာတွေနဲ့ကြုံနေရတာလို့ဆိုပါတယ်အခုဆိုရင်အတီဆွန်းနေလို့ခေါ်တဲ့ငှက်ဖြားဆေးကိုအတုလို့ရောင်းချနေတာတွေကချင်ပြည်နယ်ထဲမှာကြေကြေပြန့်ပြန့်ဖြစ်နေတာလို့ကျန်းမာရေးလူမှုရေးလုပ်ငန်းတွေဆောင်ရွက်ပေးနေတဲ့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကဥအောင်ဝါကပြောပါတယ်
ဆေးအတုတွေကျွန်တော်စီမှာဆေးအတုတွေရှိတယ်ငှက်ဖြားဆေးအတုတွေဖြစ်နေတာအဲအာတီဆိုနစ်ဆိုတဲ့ဆေးကအခုကတုကများနေတယ်အဲ့ဒီဆေးကငှက်ဖြားဆေးပဲငှက်ဖြားဆေးကအတုများနေတော့ကချင်ပြည်မှာတော့ငှက်ဖြားများတယ်များနေတော့ဒီဟာစားတဲ့လူတွေကဒီငှက်ဖြားကမပြောက်ဘူးကြာတော့ငှက်ဖြားကခေါင်းထဲဝင်တယ်အဲ effect တွေကဖြစ်လာတော့ဒီမှာခုနောက်ပိုင်းမှာငှက်ဖြားနဲ့ဆုံးတာအများကြီးပဲကျွန်တော်ကချင်ပြည်တွေထဲမှာဆေးရတော့မောင်ခိုကဝင်လာတာပဲတရုတ်ဘက်ကအဲ့ဒီရတယ်ဒီတကတ်မှာပေါ့ဆေးလုံးပါတယ်အဲ့ဒီဟာကတရုတ်ယွမ်ငွေ30လောက်ပေးရတယ်ဆေးမြစ်နားမှာဈေးဆိုင်မှာရရတယ်အဲ့ဒီဟာဝေလိုက်ပြီးမှအတုံးပြူတာမတိုးဘူးလေဒါကြောင့်အခုနောက်ပိုင်းမှာဒီရွှေမော်တို့ရှောက်စင်းမော်တို့တခြားတစ်လုပ်ငန်းလုပ်တဲ့ဟာတွေကအဲ့ဒီလူတွေကတေဆုံးတာများတယ်ကြာကျွန်တော်ဒီမလေးလာသိရှိချက်အရာတော့
တလုံးငှက်ဖြားယောဂါဖြစ်များတဲ့တောတောင်ထူးထက်ရဒေသတစ်ခုဖြစ်တဲ့ကချင်ပြည်နယ်ရှမ်းပြည်နယ်စတဲ့ဒေသတွေမှာဒီလိုတွင်းတွင်းကျကျရောင်းချနေရတဲ့ငှက်ဖြားဆေးတွေကိုတော့တရုတ်နိုင်ငံဘက်ကထုတ်လုပ်တင်သွင်းတယ်လို့လည်းယူဆထားကြတာပါလွန်ခဲ့တဲ့2006ခုနှစ်တုန်းကဆိုရင်လည်းဒီငှက်ဖြားဆေးထုတ်ပေါင်း24,000ကိုတရုတ်အနာပိုင်တွေကနိုင်ငံတကာရဲတပ်ဖွဲ့အကူအညီနဲ့ယူနန်ပြည်နယ်မှာဖမ်းဆီးနိုင်ခဲ့တာလည်းဖြစ်ပါတယ်ဒီလိုဆေးဝါးတုတွေတွင်းတွင်းကျကျပြန့်နှံ့နေလို့လည်းကျန်းမာရေးဖွဲ့စည်းတွေကသတိပေးနေတာလည်းရှိပါတယ်မြန်မာလာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်လိုရှစ်တောင်အာရှနိုင်ငံတွေကအတီဆွန်းနဲ့ငှက်ဖြားဆေးတွေရဲ့ထွက်ဝက်လောက်ဟာဆိုရင်လည်းအတုတွေသာဖြစ်တယ်ဆိုပြီးတော့ပြီးခဲ့တဲ့နှစ်တုန်းကပဲသိပ္ပံမဂ္ဂဇင်းကြီးကရေးသားပြီးသတိပေးတာမျိုးလည်းရှိခဲ့ပါတယ်ကချင်ပြည်နယ်မှာကြုံနေရတဲ့လက်တလောဆေးဝါးတုပြဿနာကိုတော့ဒေသခံကျန်းမာရေးဝန်ထမ်းတွေကပဲတစင်စကားသတိပေးနေရတယ်လို့ဥအောင်ဝါကပြောပါတယ
်ဆေးဝင်ဆရာဝန်တွေကပြောနေတယ်သုံးတာကဘာမှယောဂါမှမပြောက်တာအဲ့ဒီဟာတခြားဆေးတွေသုံးမှပဲပြောက်တယ်လေအဲ့ဒီဟာသူတို့ကလည်းအန်အိုးနေတာပေါ့တဲ့တုံးတက်ချက်တို့ရဲ့ပြောပြချက်အရာဟိုပြောတယ်တော့အဲဒီဟာတော့အတုဖြစ်တာကြောင့်မို့အဲ့ဒီဆေးမတိုးတာဖြစ်တယ်ဒါကြောင့်မို့အဲ့ဒီဆေးကိုမတုံးဘူးပြောနေကြတယ်လေ
ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကဥအောင်မှာဖြစ်ပါတယ်တကယ်တော့အရှိတောင်အရှာမှာငှက်ဖြားယောဂါကြောင့်တည်ဆုံးသူလူဦးရေရဲ့ထက်ဝက်ဟာမြန်မာနိုင်ငံကဖြစ်နေတာနှစ်စဉ်လူပေါင်းတန်ဝက်ကျော်လောက်ဟာလဲဒီယောဂါတန်ခန်းစားနေရတာမို့စိုးရင်စရာအခြေအနေမှာရှိနေစေဖြစ်တယ်ဆိုပြီးကုလသမဂ္ဂကျန်းမာရေးအေဂျင်စီတွေကလည်းသတိပေးပြောဆိုထားတာပါခင်ဗျာ